မြန်မာနိုင်ငံမှာကလေးစစ်သားတွေကိုစုဆောင်းအသုံးပြုနေတာနဲ့အထူးသဖြင့်မြေမြုံမိုင်းတွေစစ်ပွဲအကြမ်းအကြမ်းပေါက်ကွဲစီတဲ့ပစ္စည်းတွေနဲ့လက်လွတ်ဖောက်ခွဲရေးပစ္စည်းတွေကြောင့်ကလေးတွေထိခိုက်ဒဏ်ရာရနေတဲ့ပေါ်အထူးဆိုရင်လည်းကြောင်းကုလသမဂ္ဂတွင်မှုချုပ်ကပြောပါတယ်။ဒါအပြင်ဘယ်အားလုံးကကျူးလွန်တဲ့ဆိုးရွားတဲ့ချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချတဲ့အကြောင်းလဲဒီကနေ့ထုတ်ပြန်တဲ့ကလေးသင်ငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂတွင်မှုချုပ်ရဲ့အစီအစဉ်ထဲမှာဖော်ပြထားပါတယ်။ဆိုးရွားတဲ့ချိုးဖောက်မှုတွေအဖြစ်ဖော်ပြထားတဲ့အထက်မှာ2018ခုနှစ်တွင်တပ်မတော်ကကလေး9ယောက်ကိုစစ်သားဖြစ်စုဆောင်းခဲ့ပြီး64ယောက်ကိုစစ်သားတွေအဖြစ်အသုံးပြုနေခဲ့တဲ့အကြောင်းနဲ့အရင်တုန်းကကလေးစစ်သား26ယောက်စုဆောင်းခဲ့တာကိုလည်း2018ခုနှစ်မှာအတည်ပြုနိုင်ခဲ့တယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။လူမျိုးစုနဲ့တက္ကံတပ်ဖွဲ့တွေကကလေးစစ်သားစုဆောင်းနေဖြစ်ရ17ခုရှိခဲ့တာနဲ့ယောက်ျားလေး14ယောက်မိန်းကလေး3ယောက်စုစုပေါင်း18ယောက်ကိုကလေးစစ်သားအဖြစ်အသုံးပြုနေတာကိုလည်းဖော်ပြထားပါတယ်။ကလေးစစ်သားစုဆောင်းနေဖြစ်ရတွေက9ခုကိုကချင်လူမျိုးရေးတပ်မတော် KIA ကလုပ်ခဲ့တာဖြစ်ကြောင်းနဲ့တန်အမျိုးသားလူမျိုးရေးတပ် TNL ကတစ်ခုကရင်မျိုးသားလူမျိုးရေးတပ် KNL ကတခုလုပ်ခဲ့တာလို့ဖော်ပြထားပါတယ်။ဒါအပြင်ညညသောဝါပြည်တပ်မတော် UWSA ပါဝင်ပတ်သက်တဲ့ကလေးစစ်သားစုဆောင်မှုဖြစ်ရနှစ်ခုရှိတာကိုမှတ်တမ်းတင်ထားတယ်လို့လည်းစင်ကာစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံနေရာအနှံ့ပြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကနေကလေးတွေတေဆုံးဒဏ်ရာရတဲ့ပြည်သူတွေကိုလည်းကုလသမဂ္ဂတွင်မှုချုပ်ရဲ့အခုစင်ကာစာထဲမှာဖော်ပြထားပါတယ်။